NLD ပါတီကတို့တို့တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းရေးပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာတိုင်းရင်းသားဒေသတွေနဲ့ဆိုင်တဲ့ဥပဒေတချို့ကိုပြင်ဆင်နိုင်လိမ့်မယ်လို့လိလသုံးသပ်သူတချို့ကမျှော်လင့်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပပေါင်းကော်မတီကိုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်ကဗိုလ်တွင်းမှာအတည်ပြုလိုက်ပြီးနောက်ပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရဖွဲ့စည်းနိုင်ရေးကိုဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းစာပွင့်သွားပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနိုင်ငံကဦးထွန်းထွန်းဟင်ကိုပူပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်လွှတ်တော်ကတာဝန်ပေးလိုက်ပြီးလည်းဖြစ်ပါတယ်။ဒီတော့ပူပေါင်းကော်မတီရဲ့လုပ်ပိုင်ခွင့်လုပ်ငန်းတာဝန်တွေကဘာတွေဖြစ်လာနိုင်မှာပါလဲ။ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးရှင်းပြတာကတော့
ဒီကောင်ဒီရဲ့လုပ်ပိုင်ခွင့်နေရာတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်သင့်တဲ့အချက်လက်တွေပြင်ဖို့ရည်ရွယ်ထားတဲ့အချက်လက်တွေပေါ့ဗျာဒါတွေကိုပြုစုတင်ပြဖို့တာဝန်ပေးတဲ့သဘောမျိုးဖြစ်တယ်လीအဲ့တော့ကျွန်တော်ထင်တာကတော့သူတို့ကနေပြီးတော့ပြင်သင့်တဲ့အချက်လက်တွေပြင်မယ်အဲ့ဒီတွေထဲမှာလူများလက်ခံနိုင်မဲ့အချက်လက်တွေကိုကိုယ်ကလေးရဲ့သဘောတူညီချက်တွေနဲ့ဒီပြုယူမယ်လို့အဲ့ဒီလိုတော့မှားတာပဲ
ပူပေါင်းကော်မတီဖွဲ့စည်းနိုင်ရေးအရေးကြီးအဆိုကိုစတင်ချိန်ကစပြီးတမတော်သားကိုယ်စားလှယ်တွေဘက်ကကန့်ကွက်မှုတွေရှိလာခဲ့တာပါ။ဒါကြောင့်ပြင်ဆင်မှုခက်ခဲအောင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်လိုအချက်တွေကိုပြင်ဆင်နိုင်မလဲဆိုတာမေးစရာဖြစ်လာပါတယ်။ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
။အဲ့တော့တိုင်းသားတွေလူကျင်တာကိုယ့်ဒီတာမှာကိုယ့်ရဲ့နိုင်ငံရေးပါတီကနေပြီးတော့ရွေးချယ်တင်မြှောက်ထားတဲ့လူတွေကဦးဆောင်ပြီးတော့ကိုယ်ကျမကိုဖန်ဒီခွင်လို့ဒီမှခံွယ်ခွင်လို့အဲ့ဒါဒီရမှသာဒီဒီဉာဏ်ဉာဏ်ကြီးကတစ်ပိတ်တစ်ပိုင်းအဆင်ပြေမှာဟုတ်အဲ့တော့အဲ့ဒီဥစ္စာတွေကိုအဓိကဆောင်ပြီးပြင်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုရောဖြစ်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဒီကျွန်တော်ဥပမာဆိုတော့ဗျာဝဒေတာတို့မျိုးဆိုလို့ရှိရင်သူတို့ဘာသာသူတို့ဒီမှခံွယ်တဲ့ကိစ္စအကလည်းဖြစ်နေတယ်ဘိုးအစိုးရရဲ့ကျင်းကျုံမှုအောင်မှာဝါဒီသားကမရှိဘူးဖြစ်နေတယ်ဆိုတော့ပုဂ္ဂလေတရားဘယ်လိုသဘောထားမလဲဖွဲ့စည်းပုံခြေကဥပဒေပြင်မှသာအစဉ်ကြီးမဲ့သဘောမျိုးရှိနေတော့တချို့ဥစ္စာတွေကတော့ပြင်မှုကိုစစ်တပ်ကလည်းသဘောတူနေလို့ကျွန်တော်တို့ကြားပ
ါတယ် NLD ပါတီကတော့သူတို့ပါတီအာဏာရလာရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဦးစားပေးလုပ်သွားမယ်လို့2015ရွေးကောက်ပွဲမတိုင်ခင်မဲဆွဲကာလာတုန်းကပြောထားခဲ့တာပါအနာရလာပြီး3နှစ်လောက်အကြာမှာမှအခုလိုပြင်ဆင်ဖို့ဘာကြောင့်လှုပ်လာရသလဲဆိုတာကိုတော့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အရှိတောင်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကအခုလိုရှင်းပြပါတယ်
သူတို့ကဆိုရင်ကောက်ပဲတော့ကတိပေးတာရှိတာကိုဖွဲ့စည်းဥပဒေကိုရှိတာဥပဒေပြပြီးညာသူတို့တို့အရေးကြီးဆုံးချက်ပဲဆိုအခုအနာရတယ်တော့လည်းလောက်ရှိပြီဘာမှမလုပ်ရသေးဘူးဆိုတော့ကျွန်တော်ကောက်ပဲပြန်ပြီးတော့သူတို့တခုလုတ်ပြရတော့မယ်လေလုတ်ပြရမယ်ဆိုတော့အဲ့တော့မှအရေးကြီးကောက်ပြီးတော့ခုဖွဲ့စည်းဥပဒေပေါ်နေရှိတာဥပဒေပြင်မယ်ပါမယ်သူတို့လုတ်လာတာကိုလုတ်လာတော့သူတို့ပြင်မယ်ဆိုတာကဘယ်လောက်ထိပြင်မယ်လို့မှသူတို့ကိမှမရှိပဲအဲ့ဒါတော့အဲ့ဒီအပေါ်မှာတစ်ခုနှစ်ခုတော့ပြင်နိုင်ရင်လည်းသူတို့ပြောတဲ့ကိစ္စသူတို့တည်လို့ဖြစ်နေတာပေါ့အဲ့ဒါရုပ်ောက်ပွဲတက်လက်ပါတယ်လို့ကျွန်တော်ယူဆတယ
် NLD ရဲ့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာတရုတ်နိုင်ငံနဲ့ NLD အစိုးရကြားဆက်ဆံရေးအပေါ်မှာလည်းမူတည်နေလိမ့်မယ်လို့ဦးကျမောင်စောကသုံးသပ်ပါတယ်
ဒါပေမဲ့အခုဟာဘယ်လိုဖြစ်နေလဲဆိုတော့နှုတ်နဲ့ဖက်ဖွဲ့ဖဲနေတဲ့ကစားနေရတယ်လို့ကျွန်တော်ရှင်းတယ်။ဟိုဒီမြေဆုံကြီးတွေပါလေဖြစ်လာတဲ့အချိန်မှာ NLD ဘက်ကလည်းဘာမှဟိုလူလူပုံမှန်လင်းချပြရတာတွေမရှိသေးဘူးဟိုရကြီး။ဒီမြေဆုံတို့ဒီဘာလို့ကိစ္စနဲ့လဲ NLD ကတိကျမှာပါလေရေးထားတယ်ဘာမှမသိဘူး။ဒီတိကျကတိကျကဘာမှဒီမှာလိုတဲ့ project တွေကိုသူတို့ payment လို့ရှိရင်အဲ့ဒါတိကျကလည်းသူတို့ဒီ NLD ဆိုရအောင်လိုရပြန်လုပ်ပေးရမှာရှိတယ်။ဒီဘက်ကဒီဥကလေးဘာမှစစ်တပ်ကိုတိုင်းလို့သူပြောမိနေတဲ့အပိုင်းကြီးရှိတယ်။ဒါအဲ့လိုဖြစ်နေတဲ့ကြောင့်မလို့ဒီပြင်ပြင်းနေတဲ့ဟာတွေပြင်ပေးလိုက်ပါ။ဒီဒီရင်းကြီးတဲ့ဟာတွေပြင်ပေးပါပါညာ။အဲ့လိုမျိုးပြောအောင်ပြောတိုင်းနေ
။ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပူးပေါင်းကော်မတီထဲမှာလွှတ်တော်တွင်ကနိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားအစုအဖွဲ့ရဲ့ကိုယ်စားလှယ်အရေးအတွက်တွေကိုအချိုးကျပါဝင်ထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်အောင်စုလွှတ်တော်နိုင်ငံကကကြေညာထားပါတယ်ခင်ဗျာ။